ထိုင်းမြန်မာနယ်စပ်မဲဆောက်မဲလမတ်ဖော့ဖရာမြို့နယ်ဒီထဲမှာမေလ16ရက်နေ့မနက်ပိုင်းမနက်6နာရီအချိန်ကစပြီးတော့ထိုင်းအစိုးရရဲ့ X-ray စစ်ဆင်ရေးရရက်ကွက်ဒီတိုက်ခတ်နေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့လမ်းမပေါ်မှာတွာလာနေကြသူတွေကိုထိုင်းလာဝကနဲ့ထိုင်းရက်တပ်ဖွဲ့ပါဝင်ပူပေါင်းပိတ်ဆို့စစ်ဆေးခဲ့ကြရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား200လောက်ဖမ်းဆီးခံခဲ့ရပါတယ်။ဒီကြောင့်ပြည်သူကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက္ကရိုင်ထဲမှာလူရေ9သိန်းတဲ့မနဲ့အလုလုကိုင်နေကြတာဖြစ်ပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေတာပါ။မေလ16ရက်နေ့တုန်းကတော့တက္ကရိုင်ထဲကမြို့နယ်3ခုထဲမှာထိုင်းအစိုးရကစစ်ဆေးရေးလုပ်ပြီးဖမ်းဆီးခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်။မဲဆောက်မြို့မှာဒီနေ့တရားမဝင်မြမလူကမာ100လောက်ဖမ်းခံရတယ်။အဲ့ဒီလိုပဲမဲဆောက်မြို့တောင်ဘက်မှာရှိတဲ့ဖုတ်ဖရမြို့နယ်မှာတရားမဝင်မြမလူကမာ60လောက်ဖမ်းခံရတယ်။တပြိုင်နက်တည်းမှာပဲမဲဆောက်မြို့မြောက်ဘက်မှာရှိတဲ့မဲဒမတ်မြို့မှာတရားမဝင်မြမလူကမာ40လောက်ဖမ်းခံရတယ်။အဲ့တော့မဲဆောက်ပါဝင်3မြို့နယ်မှာတရားမဝင်မြမရွှေပြောင်းလူကမာ200လောက်ဒီနေ့ဖမ်းခံရတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာမှာတီစဲဥပဒေအနေနဲ့ရှိနေစေဖြစ်တဲ့ X-ray operation တရားမဝင်နဲ့ငါသာကန်စီစစ်စီအရေးယူစီမံချက်ရဖမ်းလိုက်တာဖြစ်တယ်။ဖမ်းတဲ့သူတွေကတော့တက်ခရိုင်သူကြီးကြီးဂျူရိုကသာလိုက်တာမန်ရခနာကောင်းဆောင်ပြီးတော့မူခင်းရဲတပ်ဖွဲ့နောက်မျိုးသောအကမျိုးပိုင်အဆောင်တပ်ဖွဲ့လေသားဆောင်ရဲအဖွဲ့ထိုင်းတပ်မတော်လုံခြုံရေးဌာနနောက်ဒီအလုကမာဌာနအဖွဲ့ဆိုတာနေပြီးတော့ပူပေါင်းဖွဲ့တွေကနေဖမ်းဆီးတာဖြစ်တယ်ဒီစီမံချက်ကလွန်ခဲ့သောတစ်နှစ်ခွဲလောက်ကစပြီးတော့ရှင်းညာထားတဲ့စီမံချက်ဖြစ်ပြီးတော့ထိုင်းနိုင်ငံမှာအခုချိန်ထိဒီအစ်ဇွေးစီမံချက်ကတည်နေသေးလို့ပြောလို့ရတယ်ပေါ့
ဖမ်းဆီးခံရသူတွေကတော့ထိုင်းဥပဒေအရ45ရက်ထိပြစ်ဒဏ်ကျခံရမှာဖြစ်တယ်လို့လည်းဆိုပါတယ
်ထိုင်းလောက်ကဥပဒေအရပါသူဘာမှထောက်ထားမရှိတဲ့သူတွေက45ရက်တလာပွဲထောင်တန်းသတ်မှတ်ခံမှာဖြစ်တယ်။သို့တော်လည်းတလာပွဲအပြည့်နေရာရုံးထုံးစံမရှိပါဘူး
။ဖြစ်တဲ့တချို့ကြက်ခံပြီးသွားရင်တော့တနေ့ကိုဘန်းငွေ900ပေးပြီးပြန်လဲလွတ်မြောက်တာတွေလည်းရှိတယ်လို့ဆိုပါရယ်။ဒီအတွက်တရားမဝင်နေထိုင်သူတွေကတော့ဖမ်းဆီးလိုက်ပြန်လာလိုက်အလုလာလုလိုက်နဲ့သူတို့ဘဝရက်တည်ရေးအတွက်ထိုင်းနိုင်ငံထဲကိုဘလောက်ပဲဖမ်းဖမ်းဝင်လာနေစေဖြစ်ပါရယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား300ထက်မနည်းရှိနေပြီးတရားဝင်နေထိုင်နေသူတွေကတော့တန်းလောက်ပဲရှိပါရဲ့ရှင်